ကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်မကြခင်ရက်ပိုင်းအတွင်းမြန်မာနိုင်ငံကိုကြွရောက်လာတော့မှဖြစ်လို့အနေနဲ့အရရက်ကကက်သလစ်ခရစ်ယာန်ဘာသာဝင်တွေရန်ကုန်မြို့ကိုသွားဖို့ဆိုင်းကျင်းနေကြပါတယ်။တိုင်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်အရေးအခက်တွေ့နေကြတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံလုံးစီကိုခီးဆက်မှာဖြစ်တဲ့အတွက်လဲဒီကိစ္စအပေါ်မှာယဟန်မင်းကြီးဘယ်လိုချင်းကပ်မလဲဆိုတာကိုလူများကစိတ်ဝင်စားနေကြတာပါ။ AFP သတင်းဆောင်ပါကိုအခြေခံပြီးမတ်တင်ကြီးထိုက်ကပြောပြပေးပါလိမ့်မယ်ရှင်။
မြန်မာနိုင်ငံကိုလာမဲ့တနင်္လာနေ့မှာကြွချီလာမဲ့ကက်သလစ်သာသနာပိုင်ပိုယဟမင်းကြီးဖရန်စစ်ကနေပြည်တော်မှာနိုင်ငံအကြီးအကဲတွေနဲ့အရင်ဆုံးတွေ့ဆုံမှာပါဒီနောက်မှာတော့ရန်ကုန်မြို့မှာကျင်းပမဲ့လူလူနှစ်သိန်းနဲ့ဆူတောင်းပွဲကိုတက်ရောက်နိုင်ဖို့အတွက်အနေနဲ့ရက်ရက်ကကက်သလစ်ဘာသာဝင်တွေစိတ်အားထက်သန်နေကြပါတယ်ကရင်ပြည်နယ်ကော့ကရိတ်မြို့ကကက်သလစ်ခရစ်ယာန်ဘုရားကျောင်းလေးမှာဝတ်ပြုနေကြသူတွေကတော့ပိုယဟမင်းကြီးရဲ့ပထမဆုံးမြမပြည်ခီးစဉ်မှာဖူးမြော်ခွင့်ရဖို့ရန်ကုန်ကိုသွားကြမှာပါဒေါ်ရှုရင်ကတော့ပိုယဟမင်းကြီးကိုဖူးတွေ့ခွင့်ရဖို့တိတ်ကိုစိတ်လှုပ်ရှားနေသူပ
ါကျမတို့ဆိုရင်အရန်ကိုစိတ်လှုပ်ရှားအရန်ကိုပုံနေပေါ့ပုံနေစိတ်လှုပ်ရှားနေပေါ့နော်အရန်မျော်လင့်နေပေါ့ဒါဆိုပိုယဟမင်းကြီးကိုကျမတို့ကတီဗီကနေပဲဖူးနေရတာလေ
ကက်သလစ်ခရစ်ယာန်ဘာသာဝင်လူနည်းစုဖြစ်တဲ့မြန်မာနိုင်ငံကိုပိုယဟန်မင်းကြီးအခုလိုကြွချီလာမယ့်အပေါ်တိတ်ကိုပြောရှင်းရတယ်လို့လဲဥဂရဂိုရီကပြောပါတယ်
ဒါလည်းပြောတော့နော်ဒါပထမဆုံးခီးစဉ်နဲ့ဖြစ်တဲ့တက္ကသိုလ်ကညနေဟိုတက္ကသိုလ်တောင်းဝင်ခြင်းနဲ့ပေါ့
ကက်သလစ်သာသနာပိုင်ပိုယဟန်မင်းကြီးဖရန်စစ်ကရိုဟင်ဂျာမွတ်စလင်တွေဖိနှိပ်ချုပ်ချယ်ခံရမှုနဲ့ပတ်သက်ပြီးမကြာခဏအဆိုသလိုဟောပြောနေတာဖြစ်ပြီးလက်တလုံးမှာလည်းရိုဟင်ဂျာဒုက္ခသည်6သိန်းကျော်လောက်ထွက်ပြေးရမှုနဲ့ယဟန်မင်းကြီးရဲ့ခီးစဉ်ကတိုက်ဆိုင်နေတာပါဒါပေမဲ့မြန်မာလူထုကရောအစိုးရဘက်ကရောလက်မခံနဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုမသုံးဖို့တိုက်တွန်းခံထားရတာဖြစ်ပါတယ်။ဒီအပေါ်ဖအန်ကက်သလစ်ဖျားချောင်းရဲ့အသင်းဥစီရတော်မာတီနက်စ်မြင်းဆိုးကအခုလိုပြောပါတယ်
။နဂါကြီးတဲ့ဘာသာရေးကတော့နည်းနည်းပါလေသိနူးညံ့သိမ်ပွေးတဲ့အရာဖြစ်တယ် very delicate လေ။နည်းနည်းပါနော်ဟိုအခုကဟိုရခိုင်ကြီးကလည်းပြေးထန်နေချိန်မှာနော်ကိုရမရသူဘာလို့ပြောမလဲသူတို့သိပါတယ်
ရူမန်ကက်သလစ်ခရစ်ယာန်သာသနာပိုင်ပိုယဟန်မင်းကြီးဖရန်စစ်မြန်မာနိုင်ငံကိုရှေ့သတင်းပိုင်နိုဝင်ဘာလ28ရက်ကနေစတင်မဲ့သုံးရက်ကြာခီးစဉ်တွင်မှာတော့သမ္မတဦးထင်ကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့နိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တီးခြားစီတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။နိုဝင်ဘာလ29ရက်နေ့မှာတော့သီရိမင်္ဂလာကဘာရေးကုမ္ပဏီမှာနိုင်ငံတော်တန်ကမဟာနာယကအဖွဲ့နဲ့တည်ထံတွေ့ဆုံပြီးစိန့်မေရီဘုရားကျောင်းမှာတော့ခရစ်ယာန်ဂိုင်းအုပ်ဆရာတော်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။အဲ့ဒီနေ့မှာပဲရန်ကုန်မြို့ကြိုက်ကဆန်ခွင်းမှာလူထုဆုတောင်းပွဲကိုကျင်းပမှာဖြစ်ပြီးခီးစဉ်နောက်ဆုံးနေ့နိုဝင်ဘာလ30ရက်နေ့မှာတော့လူငယ်တွေနဲ့စိန့်မေရီဘုရားကျောင်းမှာတွေ့ဆုံမယ်လို့ဗာတီကန်နန်းတော်ကထုတ်ပြန်ထားပါတယ်။ပိုယဟန်မင်းကြီးဖရန်စစ်ရဲ့အခုမြန်မာနိုင်ငံခီးစဉ်ကတော့ပိုယဟန်မင်းကြီးတပားရဲ့ပထမဆုံးသောမြန်မာနိုင်ငံခီးစဉ်ဖြစ်ပါတယ်မြန်မာခီးစဉ်ပြီးမှာတော့ပိုယဟန်မင်းကြီးကဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်ရှင်